အင်းစိန်ထောင်ထဲမှာမကြာခဏဆိုသလိုဖြစ်ပေါ်နေတဲ့အကျဉ်းသားတွေကိုရိုက်နှက်တဲ့ကိစ္စတွေဟာအကျဉ်းသားဥပဒေအတိုင်းထောင်အာဏာပိုင်တွေဘက်ကမဆောင်ရွက်တဲ့ကိစ္စတွေကိုရှေ့နေတချို့ကနေအချက်အလက်တွေစုဆောင်ပြီးတော့အထူးတရားရုံးတွေစီကိုဒီရပိုင်ထဲမှာပေးပို့လိုက်ပါတယ်။ဒါပေမဲ့တရားရုံးတွေဘက်ကတော့ဒီကိစ္စကိုတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းဦးသိန
ရှိုင်းနေဖြစ်ပေးတာစေကုသဝေမပေးတာအထွေထွေရာဇဝတ်ကျင်းသားတွေနဲ့ရောနှောထားတာတွေဟာလက်ရှိဥပဒေနဲ့မညီညွတ်ဘူးလို့ရှင်းနေတဲ့ကြိုးကထောက်ပြပြီးတရားရုံးတွေကိုတင်ပြခဲ့ကြပါတယ်။အစ်စင်တော်တွေအထူးတရားရုံးတွေမှာစစ်ဆေးနေတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတစုကသက်ဆိုင်ရာတရားရုံးတွေလိုက်ချက်လက်တွေကိုပေးဖို့တိုင်တန်းလိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းတွေကစစ်ကုံရုံ6ရုံနဲ့ကုကုကျွန်းမြို့တွေကလွယ်ပြီးကျန်တဲ့ရပ်ဖက်အထူးတရားရုံး38ရုံးကိုရှင်းနေတွေကချက်လက်တွေပေးဖို့တင်ပြခဲ့ကြတာပါ။အင်းစိန်တောင်တွေကဒီကိစ္စတွေက1894ခုနှစ်အချင်းတောင်အဲဥပဒေနဲ့မကိုက်ညီဘူးလို့အင်းစိန်တောင်ဒုတိယရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေသူက VOE ကိုပြောပါတယ်အချင်းတောင်ဝန်ထမ်းတွေကဥပဒေကိုမသိလို့ဒါတွေကျူးလွန်နေတာမဟုတ်ဘဲရွေချက်ရှိရှိလုပ်နေတာဖြစ်တယ်လို့သူကပြောပါတယ
်အဲ့လိုလည်းနဲ့စားတဲ့သူတွေကစမ်းတော့စစ်ဆေးဆေးအထုတ်ပြန်ဆောင်ပြီးဖြစ်တဲ့အတွက်ဒုတိယရုံးတွေကိုလာတဲ့အခါဒါဒဏ္ဍာရီတွေပါလာခဲ့တာကျွန်တော်တွေ့ခဲ့ရဒီနေ့မှာမူပါလေတော်တော်ပြင်းပြင်းထန်ထန်လုပ်တာဖြစ်တဲ့အတွက်ဖောက်ကြီးထင်းထင်းရှားရှားသူတွေရှိနေတယ်ကနေစစ်ကြောသူကြီးကိုကျွန်တော်တရားပြီးကြားတယ်အမှတ်တမ်းကိုတင်ခိုင်းပါတယ်ဒီရုံးကိုကျွန်တော်မှတ်တမ်းတင်ထားတာရှိပါတယ်ဒီလိုကိုဖောက်ရဖို့အတွက်ရည်ရွယ်ပြီးတော့သူ့ဖွဲ့ပြီးတော့ရည်ရွယ်ချက်ရှိရှိဖောက်ရတဲ့သဘောဖြစ်တယ်ဒီလိုကျွန်တော်တို့သုံးသပ်လို့ရပါတယ
်ရန်ကုန်တိုင်းကမြို့နယ်အသီးသီးကိုကိုစားပြုတဲ့ဒီအထူးတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေက200လောက်ရှိပေမဲ့အခုလိုထောင်အောင်ပိုင်းတွေကိုတိုင်တန်းတာကိုတော့ရှင်းနေတဲ့သူကပဲဆောင်ရွက်ခဲ့ကြတာပါ။အင်းစိန်ထောင်တာဝန်ခံတွေထောင်ပိုင်းတွေကိုဂျွန်လာနောက်ပိုင်းမှာပြောင်းလဲလုပ်ပြီးတဲ့နောက်တကိစ္စတွေကပိုပြီးဆိုးဝါးလာတယ်လို့သူကပြောပါတယ်။ဇူလိုင်လ23ရက်နေ့ကသွေးသစ္စာသချင်းတာပြိုင်တည်ဆိုခဲ့တဲ့ကျင်းသားတွေကိုအင်းစိန်ထောင်အာဏာပိုင်တွေကရိုက်နဲ့တိုက်ပစ်ခဲ့တယ်လို့ဒီဇင်ဘာလ10ရက်အတန်တိတ်သပိတ်မှာပါဝင်ခဲ့တဲ့အကျဉ်းသား89ယောက်ကိုလည်းရိုက်နဲ့ခဲ့ပါတယ်။တချို့ဆိုရင်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးစီးကုသခွင့်မရတာထောင်ဝင်စာကန့်သက်ခံရတာဖြစ်ခဲ့ပါတယ်
။ထောင်တွေတိုင်းမှာမျိုးဟိုဖြစ်နေပါတော့ခါဒီအခြေရဒီမရဒီဒီမိစ္ဆာနေသားဟိုလူတွေတော်တော်ခံစားနေရတယ်။ဒါအလုံးမဖြစ်တဲ့ကိစ္စလို့ဒီမှာအမြင်နဲ့
အင်းစိန်တော်တွေတရားကျင်ဆိုင်နေရတဲ့ကျင်းသာတူရဲ့မိသားစုဝင်တူကြောပြသွားတာပါ။ထောင်တွေခွင့်ရေချိုးပေါက်ခံရမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုရှင်းနေတဲ့ချိုးက2020ခုနှစ်နှစ်ကုန်ပိုင်းမှာတင်ပြခဲ့တာကိုတရားရုံးတချို့ကပဲမှတ်တမ်းအဖြစ်ယူထားပြီးဆုံးဖြတ်ချက်စုံတရာချမှတ်တာတော့မရှိခဲ့ပါဘူး2021ခုနှစ်ဖေဖော်ဝါရီတရက်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြောင့်တေဆုံးခဲ့သူရေအတွက်ဟာ1393ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအသင်း ABB ကစာရင်းပြုစုထားပါတယ်2022ခုနှစ်ဇန်နဝါရီလတရက်နေ့အထိ1344ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်မှာအယောက်900,000ချမှတ်ခံခဲ့ရတယ်လို့လဲ ABB ကထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့ ABB ရဲ့ချက်လက်တွေဟာချက်ကားထားတဲ့ချက်လက်တွေဆိုပြီးပယ်ချလို့ရှိပါတယ်ခင်ဗျာ